ဝိပဿနာဉာဏ်ဤရှင်းတန်အားရှိသွားပြီဆိုရင်ခမင်းစားရင်နဲ့အနိုင်မဲ့ယောဂဖြစ်တဲ့သာနာယောဂစကုတတဲ့အနေနဲ့ခမင်းဟင်စားနေရင်နဲ့ဝိပဿနာဉာဏ်ဤအစဉ်စဉ်ချင်းသောတာပန်ဖြစ်ဆက်ရှုသက္ကရကံဖြစ်ဆက်ရှုအနာဂံဖြစ်ဆက်ရှုယဟန္တာဖြစ်ခမင်းစားနေရင်ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးလည်းမရှိဘူးလားဩမရှိဘူးထင်နေကြတယ်ထင်တယ်နော်ဥစဉ်တော့ဟောဖို့ပါတယ်အစဉ်ပြေဖို့အဓိကနဲ့ပတ်သက်တဲ့ theme အစဉ်ပြေအောင်စားဆိုတဲ့တရားတွေမှာပါတယ် theme တွေယဟန်တော်လူတစ်ပါးလေနာကယောဂဖြစ်နေလို့အဲ့ဒါမြတ်စွာဘုရားကနာကယောဂကဘာနဲ့ဘာလေးစားလိုက်ရင်ကြောက်မယ်ဆိုတာသိတယ်လေဒါပေမဲ့လို့ကဲနာကယောဂဆိုတာဘာစားရလဲဆိုတော့ပြောလိုက်လို့ရှိရင်သီလမစင်ကြတာတွေဘာတွေဖြစ်နေမှာဆိုလို့ချက်သားယဟန်လေတော့တဲ့ဆော့ဆွမ်းခံကြွလိုက်ပါဘယ်လေတော့တဲ့ဆွမ်းခံကြွလိုက်ပါဘယ်လေတဲ့ဆွမ်းခံကြွလိုက်ပါဆိုတော့အဲ့ဒီမှာလေတဲလေးတောင်ဆွမ်းခံကြွတယ်လीကြွတော့လေတဲပိုင်ရှင်ကလေပစလုံးဟင်းချက်ထားတာကိုမြတ်စွာဘုရားရှင်ကသိတယ်ဒီနာဂယောဂဟာလေပစလုံးဟင်းစားရင်ကြောက်မယ်ဆိုတာသိတယ်ဒါပေမဲ့ကဲချက်သားတို့နာဂယောဂရှင်လေပစလုံးဟင်းစားကြလို့ဟောလို့ဖြစ်ပါမလားအဲ့ဒါဆိုတော့တခါကြီးလေပစလုံးဟင်းချက်ပြီးပါဆိုရင်ကဲကိုယ်တခါတည်းကိုလေပစလုံးဟင်းပစလုံးဟင်းချက်ပြီးပါဆိုတော့ဟိုကတွင်းနဲ့ပစွန်သွားနိုင်တော့အကုသို့ပဏာတိပါဒလွတ်ပါအောင်မလားမလွတ်တော့ဘူး။ဒါကြောင့်ဟိုမှာကလေပဇလုံးဟင်းချက်ပြီးသားအစင်းနဲ့ရှိတယ်ဆိုတာသိလို့မြတ်စွာဘုရားကအဲ့ဒီလေတဲ့ဆွမ်းခံကြွလိုက်ပါ။ကြွတော့ဆွမ်းခံကြွတယ်လေ။ဆွမ်းခံကြွဟိုကလည်းပဲခမင်းစားမလို့အရာဦးကြီးကလည်းပြင်ဆင်နေတာ။ဒေတဲ့ကတခါတည်းကအဲ့ဒါပြင်ဆင်နေတဲ့ယဟန်တော်ဆွမ်းခံကြွတာလည်းတွေ့ရော။သူ့စားမဲ့လေပဇလုံးဟင်းနေနဲ့ဆွမ်းလောင်းလိုက်။အဲ့ဒါလေတဲ့လေးမှာပဲအဲ့ဒီအရှင်မြတ်ကလေပဇလုံးဟင်းနေနဲ့ဆွမ်းဖုံးပြီးဆွမ်းဖုံးပြီးရင်နဲ့နာဂယောဂလည်းကြောက်ယဟနာလေရှင်လေတဲတဲမှာဆွမ်းစားနေရင်ဘာဖြစ်သွားတာလဲဆွမ်းခံစကြွတော့ကပုထုဇဉ်ပဲနော်ပုထုဇဉ်ဘောနဲ့ဆွမ်းခံကြွသာနာယောဂရိုးရိုးယောဂနာမောနာဂယောဂပါအစ်စ်ပါသေးတာနာဂယောဂဖြစ်တဲ့ဆိုတော့အနိုင်မရီတဲကဘာဘာပါလာပြန်တာတော့အနိုင်မဲ့ဆင်းရဲဆိုတဲ့ဆောင်းပါလဲရှိတယ်အနိုင်မဲ့ဆင်းရဲဆိုတာဘာကိုပြောတာလဲဒီနေ့တော့ क्वे ပြီနော်တခါကြီးလို့မအောင်အနိုင်မဲ့ဆင်းရဲတခါခွန်ထဲခန္ဓာဆင်းရဲခန္ဓာဆင်းရဲဆိုတော့မှန်ပါတယ်ဟဟလာဒီယုံနံခန္ဓာကြီးဟာနတ္ထိခန္ဓာတမဒုက္ခတဲ့ခန္ဓာနဲ့တူတော့ဆင်းရဲမရှိဘူးဆိုတော့အနိုင်မဲ့ဆင်းရဲဆိုတာဘာကိုပြောတာလဲခန္ဓာကြီးပြောတာဒီယုံနံခန္ဓာကြီးပြောတာနော်ဒီယုံနံခန္ဓာကြီးဒီပြန်ရင်ဆင်းရဲတုံဆင်းရဲကြီးပဲနားကြိုက်မှရလို့မဟုတ်ဘူးနော်နားမကြိုက်ဖဲနဲ့ဘာယောဂမှမရှိပဲကြည်ကြည်လင်လင်ဖြစ်နေလေဆင်းရဲပဲဒါအများတန်းဖြစ်ပြဖြစ်ပြနေတာကဆင်းရဲပဲပေါ့လေဆင်းရဲတော့ကမျိုးစုံဟာလေဒီယုံနံရှိလို့သာဖြစ်နေတာမို့လို့အနိုင်မဲ့ဆင်းရဲအိုရဲဆိုလိုက်ဒီယုံနံခန္ဓာကြီးရှိလို့အိုရာမို့လို့ခန္ဓာဒီပြန်ရင်အနိုင်မဲ့ဆင်းရဲအိုရာကဆင်းရဲမဟုတ်ဘူးနော်အိုရာကခန္ဓာရဲ့သဘောသဘာဝပဲအိုစီတတ်တဲ့ဒီခန္ဓာကြီးမှတကယ်ဆင်းရဲနာရလေခန္ဓာရှိလို့နာရခန္ဓာကတာနဲ့ဆင်းရဲအစစ်သိတာလဲဒီခန္ဓာကြီးရှိလို့သိတာခန္ဓာသိတာလဲဆင်းရဲအစစ်ချစ်တဲ့သူနဲ့ကြွေကွင်းရတယ်ဆိုတာလဲဒီယုံနံခန္ဓာကြီးရှိနေလို့ချစ်တဲ့သူနဲ့ကြွေကွင်းလို့စိတ်ဆင်းရဲတယ်ဆိုတော့သူ့ကြောင့်စိတ်ဆင်းရဲတာလားဒီခန္ဓာကြီးကြောင့်ဒီယုံနံခန္ဓာကြောင့်စိတ်ဆင်းရဲတာလား
ယုံနံခန္ဓာကြောင့်
ဒီစိတ်ကလေးရှိနေလို့သူ့တတိယတာမဟုတ်ဘူးလားဒါကြောင့်မလို့ချစ်တဲ့သူနဲ့ခွဲခွာကြွေကွင်းရကိုချစ်တဲ့သူပြန်တတိယဒီစိတ်ကလေးကတတိယနေလို့ကိုဆင်းရဲနေတာဆိုတော့ဒီစိတ်ဆိုတဲ့နံခန္ဓာသီးပင်လည်းဆင်းရဲတုံဆင်းရဲကဲအစ်ကြီးပဲအဲ့ဒါတခုနာကယောဂဖြစ်တဲ့ဆိုတာလဲနားရှိလို့ဖြစ်တာပဲမဟုတ်လားနားသာမရှိရင်နာကယောဂဖြစ်ပါမလားဖြစ်ပါဘူးတခါယူလို့မော်မဆွေတဲ့ဥစဉ်ဟောပြီးမဲ့တရားကောင်းစင်ပါတဲ့
ပဲမရှိတဲ့နေရာ
ပါအပဲမရှိတဲ့နေရာအဲ့ကောင်းစင်နဲ့ဟောပြရအောင်မှာနော်အသေးမရှိတဲ့နဲ့မဆွေကအသေးယောဂနဲ့ဘဝတဘကူးကြောင်းသွားတာဆိုတော့အသေးယောဂဖြစ်တယ်ဆိုတာအသေးရှိလို့ဖြစ်တာမဟုတ်ဘူးလားမှန
်
ပါအသေးသာမရှိရင်အသေးယောဂမဖြစ်ဘူးအသေးမရှိတဲ့နေရာဆိုတာဘယ်နေရာလဲ
အမတနိဗ္ဗာန်ပ
ါမဟာတန်တိဒုက္ခမဟာတန်တိဒုက္ခကဆရာတော်တန်ခါတော်ဒီမှာအသေးမရှိလို့မထင်နဲ့နော်မဟာတန်တိဒုက္ခမှာခေါ်နေတယ်ဥစဉ်လည်းပဲအသေးမရှိဘူးလားအသေးရှိပါတယ်အဲ့တော့အသေးမရှိတဲ့နေရာဆိုတာနိဗ္ဗာန်မယ်နိဗ္ဗာန်မှာအသေးရှိလားယုံနံမရှိတဲ့နေရာကနိဗ္ဗာန်ဆိုတော့ယုံနံယုတ်အစိတ်ပိုင်းတစ်ခုဖြစ်တဲ့အသေးလည်းမရှိဘူးပေါ့အသေးသာမရှိရင်အသေးနာတဲ့ယောဂအသေးကျွတ်တဲ့ယောဂအသေးကန်ဆာရှိပါမလား မရှိဘူးဒါကြောင့်အသေးမရှိတဲ့နေရာဆိုပြီးတော့နိဗ္ဗာန်ရဲ့သဘောလေးပေါ်လွင်အောင်လဲဟောပြရမှာပေါ့ အဘဲဆိုတာကအနိုင်မဲ့ဆင်းရဲပေါ့အဘဲမရှိတဲ့နေရာဆိုတာကအနိုင်မဲ့ချမ်းသာအနိုင်မဲ့မှာအနိုင်မဲ့သူအဲ့ဒါခုနယဟန်တော်ရှင်မြတ်အနိုင်မဲ့ဆင်းရဲနားကြိုက်ယောဂလည်းကြောက်အောင်အနိုင်မဲ့ယောဂဆန္ဒယောဂလည်းကြောက်အောင်ဆွမ်းဖုံးပြီးနေရင်လည်းတတိပဒံဝိပဿနာရှုပွားပြီးတော့အနိုင်မဲ့လမ်းကိုလျှောက်လိုက်တဲ့အတွက်လေတဲထဲမှာဆွမ်းထိုင်ဖုံးပြီးနေရင်လည်းကိုယ်ပဲအနိုင်မဲ့ချမ်းသာဖြစ်တဲ့မဟာတန်တိတုခနိဗ္ဗာန်ချမ်းသာကိုဆက်ရောက်သွားပါလေ။အနိုင်မဲ့မှာအနိုင်မဲ့သူကိုဘသာကိုမှွေတတ်ပြီလား။ခုမှွေနေတာဥစဉ်ကတဏှာကြီးမှပြေးပါမလားမသိဘူးလေဒီနေ့ဘာဟောမှလည်းမသိဘူးအနိုင်မဲ့တွေပဲရှောင်မှွေမှပဲဆိုပြီးတော့ပြင်ပေါ်တက်လာတာခုမှွေချလိုက်တာတဏှာကြီးတော့ကြော်သွားပြီနော်။တရားသိနေရတော့မလား။တရားယူလို့မော
။
ဒီနေ့ကတရားကရှင်ပြထူးခြားတဲ့တရားထူးခြားတဲ့တရားဆိုတော့အထူးဆုံးတရားဆိုတာကအတူဆုံးတရားပဲလေ။တရားဆိုချိုမာတယ်။တမားဆိုအိုမာ။မယားဆိုမယားဆိုပြိုမာတယ်။တရားဆိုတူမာ။ကဲအဲ့ဆိုလည်းတူတူပဲဟောပါမယ်နော်။ခုတည်းမှတဏှာကြီးကြောနေပြီမတူတော့ဘူး။တရားတူတူလေးဟောလို့ရှိရင်တစ်သလုံးမေးရလားမမေ့ဘူးနော်ဦးဇင်းတို့ဟိုပန်းမညိုးပါစေနဲ့တရားရဲလားမသိဘူးထည့်ပြောခဲ့ဘူးပါတယ်ဦးဇင်းတို့ဗိမ္မာနေတုန်းကသာသနာတက်ကဆရာတော်ကြီးတော်ပါအခန္ဓာတစ်ခုမှာဩဝါဒပြီးတော့ဆရာတော်ဘုရားဩဝါဒပြီးတော်မူပါဗျာအခန္ဓာမှုကလျှောက်တော့ဆရာတော်ဘုရားရှင်မိုက်တွေပါလေးထားပြီးဆရာတော်ဘုရားကငြိမ်းနေဘာမှမပြောသေးဘူးလေနောက်မှဘာတခွန်းပြောလိုက်တော့အဲ့ဒီတရားမှတ်မိသေးရဲ့လားအမှန်ကတော့ဦးဇင်းတို့ဟိုအသက်40တက်တော့40ပြည့်လို့ရှိရင်အုပ်ရည်40ပြည့်အောင်ရေးမယ်လို့တော့စိတ်ကူးထားတာပေါ့လေပြည့်တဲ့နေ့ကျရင်တော့တက်တော့40အုပ်ရည်40ပြည့်အထိမ့်မှန်နေနဲ့ဦးဇင်းရဲ့တရားစာဟု40ဘယ်လောက်မှတ်ပြီလဲဆိုပြီးတော့ဉာဏ်ရည်ဆန်းပြန်ဝဲလို့ရင်မကောင်းဘူးလားကြပြန်ဝဲလို့ရင်မကောင်းဘူးလားပြန်ညှပ်မှာလားပြန
်ပါပါ
အဲ့ဒါဆိုရင်အုပ်ရည်40တိကျဖတ်ဖြစ်ကြမှာနော်ပထမစုကြက်သိန်းတရားလေအဲ့ဒါဆိုရင်အုပ်ရည်40ထောင်လောင်းကြီးအောင်ကိုကြက်ကြမှာနော်ပတ်စံလို့ခြင်းလို့မဟုတ်ပါဘူးတရားကြည်ခြင်းလို့ပါအဲ့ဒါအဲ့ဒီမှာတရားတစ်ပုဒ်ထဲမှာပန်းမညို့ပါစေနဲ့တရားထဲမှာလို့ထင်တာပါပဲဆရာတော်ကြီးတပါးတခွန်းနဲ့ပဲပြောလိုက်တယ်အဲ့ဒီတခွန်းဦးစင်းတို့တသက်လုံးမမေ့ဘူးဆိုပြီးတော့ပါပါတယ်အဲ့ဒီတခွန်းကိုဖော်ပြပါမိကုန်မေးပြီလေဒီနေ့ဖြေနိုင်ကိုဆုတော့ချပါမယ်ဘာဆုလဲတော့မသိသေးဘူးလေမင်္ဂလာတရားကောင်းစဉ်တစ်ခုတောင်ပေးအောင်မယ်တခွန်းနဲ့ပြောမယ်လို့အတူဆုံးတရားဆိုတော့တသက်လုံးမမေ့တော့ဘူးအဲ့ဒီဘိကအခန္ဓာတစ်ခုမှာဆရာကြီးတစ်ပါးပြောတာစကားလေးတစ်ခုကျတခါကြီးဥမင်းသိမ့်တော့မှတ်မိမလားဦးစင်းရဲ့တရားတွေကျင့်ကြအောင်နားထားတယ်ဆိုအကောင်းတဲ့အလုပ်တွေကိုအကောင်းဆုံးအလုပ်တွေကိုအကောင်းဆုံးစိတ်ထားနဲ့အကောင်းဆုံးဖြစ်အောင်လုပ်ပါလို့ရှင်ရင်တော့တခါကြီးအမင်းတန်းတော်ရဲ့အရှိအတိအပြမှန်ပါလေစုံွေဘယ်လောက်ဝေးရမလဲနော်တင်းတရားကအခုမဟုတ်သေးဘူးလေတက်တော့40အုပ်ရည်40ပြည့်မှာဟလာကောင်းတဲ့လူတွေကိုကောင်းတဲ့စိတ်ထားနဲ့အကောင်းဆုံးဖြစ်အောင်လုပ်ကြပါအဲ့ဒီစကားလေးကြတော့တက်တလုံးမေးရလားလုတ်တော့လည်းဘာလုပ်ရမှာတော့
ကောင်းတဲ့လု
အကောင်းဆုံးအလုအကောင်းဆုံးဖြစ်ရင်လည်းဖြစ်မယ်ကောင်းတဲ့လုဆိုရင်လည်းရတာပေါ့နော်အဲ့တော့ကောင်းတဲ့လုတွေကိုကောင်းတဲ့စိတ်ထားနဲ့အကောင်းဆုံးဖြစ်အောင်လုပ်ပါအဲ့ဆရာကြီးအဲ့တခွမဲ့ပြောပြီးတော့ဘာမှဆက်မပြောတော့ဘူးဘာများဆက်ပြောမလဲဆိုတော့နားထောင်နေကြတာပေါ့ဆက်မပြောတော့အဲ့ကျမှပေးတတ်ကတာဒူတာဒူနဲ့တာဒူခေါ်လိုက်ကြအဲ့ဒီဝါဒတသက်လုံးမမေ့တော့ပါဘူးခုတရားနာပိတာကမေးဦးမှာလားအကောင်းဆုံးအလုပ်တွေကိုအကောင်းဆုံးစိတ်ထားနဲ့အကောင်းဆုံးဖြစ်အောင်လုပ်ပါအကောင်းဆုံးဖြစ်အောင်ဆိုတာအရည်သွေးအကောင်းဆုံးဖြစ်အောင်ပြောတာနော်ဘယ်အလုပ်ပဲလို့ရည်သွေးအကောင်းဆုံးဖြစ်အောင်လုပ်အကောင်းဆုံးအလုပ်ဆိုတော့တိတ်မကောင်းတဲ့အလုပ်ကြတော့မလုပ်ဖဲနေဦးမယ်နော်ကောင်းတဲ့အလုပ်တွေကိုအကောင်းဆုံးစိတ်ထားနဲ့အကောင်းဆုံးဖြစ်အောင်စိတ်ထားကြတော့ကောင်းသောစိတ်ထားနဲ့လည်းမရတော့အကောင်းဆုံးစိတ်ထားကိုမွေးရတော့မှာနော် အဲ့တော့တရားစုတူမှတူတူလေးပြလိုက်တော့မှတ်မိတာပေါ့အခုဒီနေ့အနိုင်မတွေကရှောင်မှွေနေတော့မှတ်မိပါအောင်မလားအတိအကျမှတ်မိကြမလို့ပါဘူးကိုယ်မှွေခြင်းလို့မှွေလို့ရတယ်နော်အမှန်ကတော့ဒီနေ့ဟောမှာကအနိုင်မဲ့အဖို့တို့အနိုင်မဲ့အဖို့ရဲ့အနိုင်မဲ့ဘာဝနာရဲ့အနိုင်မဲ့ယဉ်နံ့ရဲ့အနိုင်မဲ့အလူရဲ့ဒီအနိုင်မဲ့လေးမျိုးဒီနေ့တရားဝေရသည်ဟောပေးမယ်လို့အကြံဉာဏ်စိတ်ကူးတာပေါ့လေတကယ်ဟောပြသေးတာကတော့အနိုင်မဲ့အဖို့တစ်ခုပဲရှိသေးတယ်ရန်ကုန်မှာပေါ့ဘိတ်မှာတော့အနိုင်မဲ့ဘာဝနာလေးထည့်ဟောခဲ့ပြီးပါတယ်နှစ်ရက်ဆိုတော့အဲ့တော့အနိုင်မဲ့အဖို့ဆိုတာကဘာကိုပြောတာလဲ
တရားတရားပေါ့
တရားတရားတရားတရားဆိုတာကအနိုင်မဲ့အဖို့ခုဒီနေ့တရားဝေကျင်းပါတယ်ဆိုတော့အနိုင်မဲ့ဘာတော့အလူတကအလူထဲမှာအကောင်းဆုံးအလူအနိုင်မဲ့အလူဆိုတာကဘာအလူလဲလဲ
တရားစုပ
ါတပ္ပဒါနံဓမ္မဒါနံဇီနာတိတပ္ပဒါနံဓမ္မဒါနံဇီနာတိဆိုတဲ့ပါဠိလေးကြည့်ပြီးတော့ပဲအလူတကအလူထဲမှာအကောင်းဆုံးအလူဟာတရားအလူအနိုင်မဲ့အလူခုဒီနေ့တရားဝဲအလူရှင်နေတရားဝဲကြီးကျင်းပါပြီးတော့တရားအလူတူတယ်ဆိုတာကဘာအလူတူတာလဲအနိုင်မဲ့အလူတူတာအဲ့ဒီအနိုင်မဲ့လူကဘာကြောင့်ထူကြတယ်လဲဆိုတော့အနိုင်မဲ့အဖို့ကြောင့်အနိုင်မဲ့ဖော်လေးပေါင်းတင်ထားလို့အနိုင်မဲ့လူလူဖြစ်သွားတာအနိုင်မဲ့ဖော်မှာအနိုင်မဲ့အလူတို့အဲ့ဒီအနိုင်မဲ့ဖော်ကလည်းဘာလို့ဖြစ်ကြတယ်လဲဆိုတော့အနိုင်မဲ့လူမှာအနိုင်မဲ့ဖော်တို့ဒီနေ့တရားပွဲဒီကဥဆောင်လျှောက်ထားပြီးတော့ကျင်းပတဲ့တက္ကမသာယင်မင်းကတရားပွဲလာလျှောက်တော့ရှင်ဖျားတယ်ရှင်ဖျားအလုံးဆန်းဆန်းနဲ့လောင်းလူပွဲမှာဟောတဲ့အနိုင်မဲ့ဖော်တရားထဲမှာတရားအလူပေးတယ်ဆိုတာသာသနာပြုတာပဲသာသနာပြုတယ်ဆိုတာဘုရားအဆုံးအမတွေပြန့်ပွားအောင်လုပ်တာတရားအထူပေးတယ်ဆိုတာမြတ်စွာဘုရားရှင်ရဲ့အဆုံးအမတွေပြန့်ပွားအောင်လုပ်တာပဲသာသနာပြုတာပဲတရားအထူပေးတာဟာသာသနာပြုတာပဲဆိုတဲ့စကားလုံးလေးကမယင်မယင်ရှင်ထဲမှာရိုက်ခတ်သွားတယ်ရိုက်ခတ်ပြီးတော့သာသနာပြုတဲ့ပုဂ္ဂိုလ်ဖြစ်ရှင်တယ်ဘာလို့မဆိုပဲမို့လို့ခုသာသနာနဲ့ကြုံတွေ့တဲ့အခါမှာကိုသာသနာပြုပုဂ္ဂိုလ်ကြီးဖြစ်ရှင်မလားသာသနာပြုတဲ့လှုပ်ချင်ကြတဲ့သရတရှိတဲ့ပုဂ္ဂိုလ်မှန်းသမျှသာသနာပြုပုဂ္ဂိုလ်ဖြစ်ခြင်းနဲ့ပုဂ္ဂတနာပြုပုဂ္ဂိုလ်ဆိုနာမည်ရတာကိုဆိုလိုတာမဟုတ်ဘူးသာသနာပြုအလုပ်ကိုလုပ်နေတဲ့သာသနာပြုပုဂ္ဂိုလ်ကျမ်းနာပိတ္တမြတ်မဖြစ်ခြင်းမူလားသာသနာပြုဆိုတဲ့နာမည်လေးကအင်မတန်မှားတာနော်သရတရှိတဲ့ပုဂ္ဂိုလ်တွေအတွက်သာသနာပြုတယ်ဆိုတဲ့စကားလုံးလေးဟာအင်မတန်ကြည်နူးစရာကောင်းတယ်အင်မတန်ချမ်းမြေ့စရာကောင်းတယ်အင်မတန်အရသာရှိတယ်တရားအလှပေးလို့ရဟာသာသနာပြုတာပဲဆိုတဲ့စကားလုံးကြီးကြားလိုက်တာနဲ့တိုင်နဲ့တရားတရားရဲ့ရဲခန့်မှုအတိတ်ဘဝတွေကလည်းတရားအလှတွေပေးလို့ခဲ့တဲ့ကုသိုလ်ကောင်းမှုရှိခဲ့ဘူးလို့ဖြစ်မှာပေါ့ရှင်ပြားတဲ့တပည့်တော်တရားအလှပေးလို့မရစီတရားအလှသူမှသာသနာပြုရရောက်တယ်ဖရာတဲ့ရာကျောင်းဆောက်တယ်ဆိုတာကတကယ်တော့ကုသိုလ်ပြုတာပဲဖရာတဲ့ရာဆိုတာသာသနာပြုတယ်လို့စကားအရရဲထဲမှာပြောကြပြီမဲ့ဖရာတဲ့ရာဆိုတာသာသနာပြုတာမဟုတ်ဘူးနော်ကုသိုလ်ပြုတာပဲကြောင်းဆောက်တယ်ဆိုတာလေကုသိုလ်ပြုတာပဲဆွမ်းလောင်းတယ်ဆိုတာလေကုသိုလ်ပြုတာပဲဟိုဝါလူတရားလူဘာပဲတူတူကုသိုလ်ပြုတာပဲသာသနာပြုတယ်ဆိုတာကသာသနာဆိုတာကပါဠိစကားလုံးမြမလူကဖရာအဆုံးမပြုတယ်ဆိုတာကပြန်ပေါင်းအောင်ပြုလုပ်တာပဲဖရာအဆုံးမတွေကိုပြန်ပေါင်းအောင်ပြုလုပ်တာဖရာအဆုံးမကိုလူတွေရဲ့နှလုံးသားထဲမှာပြန့်နှံ့သွားအောင်လုပ်တာကိုသာသနာပြုတယ်လို့ခေါ်တာတရားလူပေးတာဟာသာသနာပြုတာပဲဆိုတဲ့တရားအလှလေးအလုံးတရားဝဲမှာခေါ်လိုက်တဲ့ဦးစင်းဘက်ကကြည့်လိုက်တော့တရားအလှပေါ့အနိုင်မဲ့အလှတရားအလှကိုသူကခံယူခွင့်ရအနိုင်မဲ့အလှမှာအနိုင်မဲ့ပေါ့သူတရားဝဲကြီးကျင်းပါပြီးတော့တရားသာသနာပြုကုသိုလ်ကြီးတော့ဆီးပူတော့မယ်တရားအလှကြီးပြီးတော့မယ်ဆိုတော့စိတ်ကလေးမွေးလိုက်တာတရားအလှပြီးလို့ခြင်းနဲ့စိတ်ချက်တန်းနေတာသရာတရားအနိုင်မဲ့အဖို့ပဲအဲ့ဒီအနိုင်မဲ့အဖို့လေးတရားဝဲကြီးကျင်းပါပြီးတော့သာသနာပြုခြင်းနဲ့သရာတရားအနိုင်မဲ့အဖို့လေးကဘယ်ကနေရလာလဲဆိုရင်အနိုင်မဲ့အလူကနေရတာတရားပေးလို့ရင်သာသနာပြုရသာသနာပြုတာပါပဲဆိုတော့စကားလေးကိုဦးစင်းကပေးသူလိုက်တော့အဲ့ဒီအလူခံယူပြီးတော့တရားဝဲကြီးကျင်းပါပြီးတော့တရားအလူပေးလို့တော့မယ်ဆိုတဲ့သရတရားချက်သွားတာဆိုတော့အနိုင်မဲ့အလူမှအနိုင်မဲ့အဖို့သူလူကျင်တဲ့စိတ်ကလေးစိတ်ထဲမှာပဲမွေးထားပြီးတော့တကယ်လက်တွေ့အကောင်ထဲပေါ်ပြီးတော့မလူပြဘူးဆိုရင်တော့အနိုင်မဲ့အဖို့မှအနိုင်မဲ့အလူသူမဖြစ်ဘူးဒီနေ့တော့ဘလို့အခက်အခဲတွေနဲ့ပဲကြုံတွေ့ရကြုံတွေ့ရတရားအလူအနိုင်မဲ့အလူတော့ပြေးပြောင်ပေးမယ်ဆိုတဲ့စိတ်နဲ့အခုတရားဝဲကြီးဖြစ်မြောက်အောင်မြင်မသွားဘူးလားအောင
်မြင်သွားပါပြီ
အောင်မြင်သွားပြီဆိုတော့အနိုင်မဲ့အဖို့မှာအနိုင်မဲ့အလူတို့ဒါတရားဝဲတိုင်းရဲ့လျှောက်တဲ့ဘာရင်မင်းကိုနမူနာထပြောပေးမယ်အကုန်လုံးအတူတူပဲဘာရင်မင်းရဲ့မိဘညီကောင်မောင်နှမဆွေမျိုးမိတ်ဆွေတွေအကုန်လုံးခြေပါရမီအဖွဲ့စည်းစားအဖွဲ့ကံမြင့်အဖွဲ့စသည်အားဖြင့်တရားဝဲဖြစ်မြောက်ရတဲ့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြတဲ့အဖွဲ့တွေဟိုနှစ်စင်မိတွေပါအလှဆင်ကြတဲ့ဆက်လုပ်ရေးအဖွဲ့စသည်အားဖြင့်ပေါ့ ဒီတရားဝကြီးဖြစ်မြောက်အောင်ကိုကြီးဆောင်ရွက်ကြတဲ့ယဟန်ရှင်လူတရားတရားရှိတဲ့ပုဂ္ဂိုလ်ကြီးအကုန်လုံးအနှိုင်းမဲ့လူကြီးလူပြီးသားဖြစ်မသွားဘူးလား
ဖြစ်သွားတယ
်အနှိုင်းမဲ့အဖို့မှာအနှိုင်းမဲ့အလှူသူအဲ့ဒီအနှိုင်းမဲ့လူကလည်းဘယ်သွားမှလဲဆိုတော့မဟာတဏိဒုက္ခပဲသွားမှဆိုတော့အနှိုင်းမဲ့လူမှာ
အနှိုင်းမဲ့ချမ်းသာသူ
အနှိုင်းမဲ့ချမ်းသာသူအနှိုင်းမဲ့ဖို့ဟောတော့ဦးဇင်းတို့ဟိုတထုံးကကိုစောလာကြီးစောလာကြီးအကြောင်းလေးလည်းထည့်ပြောတယ်မလားသူကလည်းအနှိုင်းမဲ့အဖို့မှာအနှိုင်းမဲ့အလှူသူဖြစ်သွားတာပဲအနှိုင်းမဲ့အဖို့ကြောင့်ဟိုအနှိုင်းမဲ့တွေမှွေဟောတာဆိုတော့တခုတခုကိုသိပြီးတော့အကျဉ်းချဲ့မနေတော့ဘူးနော်သူ့အကြောင်းလေးကတော့နမူနာယူတဲ့နည်းနဲ့ကြတော့နည်းနည်းလေးတော့ပြောရမှာပေါ့မသိသေးတဲ့သူတွေအတွက်လေသူကငွေကြေးအားဖြင့်တော့ချုပ်တဲ့ပါတယ်ဆင်းရဲပါတယ်ဒါပေမဲ့သာသနာပြုကျင်တဲ့စိတ်အရန်ထက်သန်နေဖះဆုံးမာရီပြန်ပွားစီခြင်းနဲ့အထူးသဖြင့်သူတို့ပတ်ဝန်းကျင်ကြီးပြသူတို့ရွာမှာရောသူတို့ပတ်ဝန်းကျင်ကြီးပြတွေမှာရောတချို့ရွာတွေဆိုရင်ကြီးပြရွာလုံးကျော်ဘုရားဘာသာဝင်ဖြစ်ကနေဆွံ့လို့ပြီးတော့တခြားဘာသာဝင်ဖြစ်ကူးပြောင်းနေကြတာရွာမှာရှိတဲ့ဆရာတော်တန်ဃာတော်တွေကရွာသူရွာသားတွေကိုဘာသာရေးဘုဟုတုတ္တရတွေမပေးဘူးဖះဆုံးမာရီဖြန့်ဝေမပေးဘူးချဲထိုးလိုက်ချဲတွက်လိုက်နေပဲချဲပေးလိုက်နေပဲချိန်ကုန်နေတော့ဘာသာရေးဘုဟုတုတ္တရဘာမှမရှိတော့စာဝင်နေရေးကျမ်းမာရေးနဲ့ဆွဲဆောင်ဖျားယောင်းတဲ့တခြားအယူဝါဒနောက်ကိုကောက်ကောက်ပါသွားတယ်အဲ့ဒါမြင်တွေ့နေရတော့ကိုစောလာကြီးကဒါဖះဆုံးမာမသိလို့ဖြစ်ရတာပဲဖះဆုံးမာသိအောင်လုပ်မယ်ဒါပေမဲ့ငွေကြီးကလည်းမတတ်နိုင်ဘူးဆင်းရဲဒါပေမဲ့ဆင်းရဲတဲ့ဈာတဲ့ကပဲတရားတရားလေးရှိအနှိုင်းမဲ့အဖို့ကိုပေါင်းထားတာဆိုတော့ဥဒ္ဓနုလက်ကန်းစာအုပ်ကလေးတွေရှိတယ်လေဒီနေ့တရားဝဲမှာလည်းဝေထားတယ်မလားအဲ့ဒီစာအုပ်သေးသေးလေးတွေ10ဥဒ္ဓနိုင်10ဥဝဲအုပ်စိတ်တန်နိုင်အုပ်စိတ်ဝဲ50တန်နိုင်50ဝဲစာအုပ်လေးတွေကိုနည်းနည်းချင်းနည်းနည်းချင်းဝဲပြီးတော့သူကအဲ့ဒီဘောဓဘာသာဝင်ဖြစ်ကနေတခြားဘောဓဘာသာဝင်ဖြစ်ကိုဆွံ့လွှတ်ထားတဲ့သူတွေရဲ့အိမ်တအိမ်တဆင်းလိုက်ပြီးတော့ဝေတာအဲ့ဒီလိုဝေတယ်ဆိုတာဥဒ္ဓနုကလည်းသတင်းကြားတဲ့ခါကျတော့ဥဒ္ဓနုရဲ့အဲ့ဒီစာအုပ်သေးသေးလေးတွေကရောင်းတန်းထုတ်တဲ့အများထုတ်တဲ့စာအုပ်အကြီးတွေရောအသေးတွေရောအကြီးတွေရောစာအုပ်တွေရာနဲ့ထောင်နဲ့ချီအသေးလေးတွေဆိုတော့ပေါင်းလိုက်ရင်ထောင်လေးရှိတာပေါ့နော်အကြီးရတော့ထောင်နဲ့သိမ့်ချီသေးဘူးဒါပေမဲ့ရာနဲ့ချီပြီးတော့အကြီးရောအသေးရောရာနဲ့ထောင်နဲ့ချီပြီးတော့စာအုပ်တွေပြီးသူကအဲ့ဒါစာအုပ်တွေဂျွာနှံ့လိုက်ဖြန့်တိတ်တဆင်းလိုက်ဖြန့်ဖတ်ကြည့်ပါအောင်ဖတ်ကြည့်ပါအောင်ပေါ့အထူးသဖြင့်တော့လက်ကန်းစာအုပ်သေးသေးလေးတွေကအမတန်ထိရောက်ပါတယ်တစ်ထိုင်နဲ့ဖတ်လို့ရတာဆိုတော့အဲ့ဒီစာအုပ်သေးလေးတွေဖတ်ရင်ဖတ်ရင်လည်းဘုရားဆုံးမကဒါပါလားဘုရားဆုံးမဟာအမတန်တန်မှုရှိပါလားအမတန်လေးနဲ့ပါလားအမတန်အားကိုးတိုက်ပါလားဆိုတာသိလာတော့တချို့ရွာရွာလုံးကျဘုရားဘာသာဝင်ပြန်ဖြစ်လာတယ်။စာအုပ်သေးသေးလေးတွေရဲ့ကျေးဇူးနော်။စာအုပ်သေးသေးလေးတွေလည်းအလိုလျောက်ခြေထောက်ပေါက်ပြီးပြန်သွားလာလားဆိုတော့မဟုတ်ဘူး။အနှိုင်းမဲ့အဖို့ကိုပေါင်းထားတဲ့သရတရားအားကောင်းတဲ့ကုသလကြီးရဲ့ကျေးဇူးကြောင့်ငွေကြီးရာထောင်တောင်းသိမ့်ချီပြီးတော့လှူတဲ့ပုံကိုယ်တွေတောင်မှသူ့လိုဖះဆုံးမှပြန်မောအောင်သူ့လိုဘုရားဘာသာဝင်ဥယျာဉ်တွေအများကြီးပြန်ဖြစ်လာအောင်လုပ်နိုင်ရဲ့လား။လုပ်နိုင်တဲ့သူအင်မတန်ရှားတယ်နော်။ငွေကြီးအတပြားလဲချမ်းသာတယ်အတပြားလဲချမ်းသာတရားလဲချမ်းသာတယ်ဆိုရင်တော့အများကြီးလုံနိုင်တာပေါ့ခုကိုစောလာကြီးကအတပြားမချမ်းသာပြီမဲ့တရားချမ်းသာတော့ရွာလုံးကျဘုရားဘာသာဝင်ဖြစ်အောင်လဲလုံနိုင်တယ်ဟိုရွာလုံးကျမဟုတ်တော့မှဟိုမိသားစုဒီမိသားစုဟိုအင်ဒီအင်ဘုရားဘာသာဝင်နေပြန်ဖြစ်လာတာမနေတော့ဘူးသူ့ကျေးဇူးကြောင့်ဘုရားအဆုံးမရိတ်အဝါဒအောက်ကိုရောက်လာတဲ့သူတွေအများကြီးပဲကိုစောလာကြီးအဲ့ဒီလိုဘုရားအဆုံးမတွေဖြန့်ဝေပြီးတော့သာသနာပြုနိုင်တာဘာကြောင့်လဲဆိုရင်တရားတရားကြောင့်ငွေကြေးချမ်းသာရဲ့လားမချမ်းသာဘူးဒါပေမဲ့တရားတရားချမ်းသာတဲ့ခါကျတော့ကိုယ်လှုပ်ချင်တဲ့အလုပ်ကိုကိုကြီးထောက်မမဲ့သူဆိုတာအလိုလျောက်ပေါ်ပေါက်လာတာပဲဘယ်သူမှမကူလဲသူကတအုပ်တန်းနဲ့တအုပ်ဒီအိမ်သွားဖတ်ခိုင်းဖတ်ပြီးပြီလားဖတ်ပြီးပြီဆိုပြန်ယူပြီးတော့နောက်တအိမ်သွားပို့มาပဲတရားတရားအကောင်တော့မဖြစ်ဖြစ်တဲ့နည်းနဲ့လှုပ်တာပဲနော်အနှိုင်းမဲ့အဖို့မှာအနှိုင်းမဲ့အလှူသူအလူတကအလူထဲမှာတရားအလူဟာအမျက်ဆုံးနဲ့ဘာကြောင့်အမျက်ဆုံးဖြစ်ရတယ်လဲဆိုရင်တရားအလူတာမရှိဘူးဆိုရင်ဖယားပိစိကဘုရားကလွှဲရင်တရားအလူမခံယူရဘူးဆိုရင်ဘယ်ဖို့နိဗ္ဗာန်ဆက်ရောက်တဲ့သူတယောက်မှမရှိနိုင်ဘူးဖယားကတော့ကိုယ်ပိုင်ဉာဏ်နဲ့သစ္စာလေးပါးသိပါတယ်ပိစိကဘုရားရှင်မတွေကလည်းကိုယ်ပိုင်ဉာဏ်နဲ့သစ္စာလေးပါးသိမဉ္ဇဉ်ဖွဉ္ဇဉ်ဆိုင်နိဗ္ဗာန်ကိုမျက်မှောက်ပြုပါတယ်ဖယားပိစိကဘုရားကလွှဲရင်တရားအလှမရှိဘဲနဲ့မဲ့ဖို့နိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်တဦးတယောက်မှမရှိဘူး။မြတ်စွာဘုရားကလွယ်ပညာအရာမှအသာဆုံးအမျက်ဆုံးမှဆိုတဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးတောင်မှတရားအလှခံယူပြီးမှ တရားရတာပါဘုသူစီကတရားလူခံယူလိုက်တာလေအရှင်အတ္တစီအရှင်အတ္တစီမထေမြတ်ဟောတဲ့ဒီဓမ္မဟိတဝဘဝတရားလေးနာပြီးတော့မှတရားသူတရားမြတ်ရသွားတာအရှင်အတ္တစီမထေမြတ်ပြီးလူတဲ့တရားအစလူကိုဥပတ္တိတပရပိုက်ကအရှင်သာရိပုတ္တရာအလောင်းဥပတ္တိတပရပိုက်ခံယူလိုက်ရလို့တရားရသွားတာပညာဉာဏ်ကြီးမားလှပါတယ်ဆိုတဲ့အရှင်သာရိပုတ္တရာမထေမြတ်တောင်မှတရားအစလူနဲ့ကင်းကွာပြီးတော့တရားရရဲ့လား
မရပါဘူး
မရဘူးတန်တရားလွတ်မြောက်ရေးအတွက်တရားအစလူဟာမရှိလို့ရှိကုန်မဖြစ်ပါဘူးတန်တရားလွတ်မြောက်ရေးအတွက်တင်လားဆိုတော့မဟုတ်တန်တရားကောင်းစားရေးအတွက်လေတရားအလှူမရှိဘဲနဲ့မဖြစ်ဘူးဒါနကောင်းမှုဆိုတာပြုသင်ပြုထိုက်တယ်ဒါနကောင်းမှုပြုမှဘလို့ကောင်းကျိုးချမ်းသာတွေရနိုင်တယ်ဒါနဆိုတာပြုသင်ပြုထိုက်တယ်ဆိုတဲ့အကြောင်းကိုအကြောင်းအကျိုးနဲ့တာရကတွေနဲ့ဖြစ်ပျက်တွေနဲ့တွဲပြီးတော့နာဘူးထားမှသိဘူးထားမှဒါနကောင်းမှုတွေပြုဖြစ်တာဒါနကောင်းမှုရှိမှလည်းပဲပြစ်စုံပန်တန်တရားမှာစီးတဲ့ဥစ္စာတွေနဲ့ပြည့်စုံကောင်းကျိုးချမ်းသာတွေရဘဝအဆင်ပြေတာအဲ့ဒါဒါနကောင်းမှုပြုပြကြရတယ်ဆိုတော့လေဒါနကောင်းမှုဆိုတာသူတဲ့ပြုထိုက်တယ်ဆိုတော့တရားအစုခံယူရလို့ပဲမဟုတ်ဘူးလားမှန်ပါ
ဘူး
ကိုကျင့်သီလဆိုတာလည်းစောင့်ထိုင်းလိုက်တယ်ဟုတ်ဒါနသီလဘာဝနာနဲ့ပတ်သက်ရင်ရှင်းရှားတော့အစဉ်ဆက်ပြောကြတာရှိတယ်လေဒါနနေတော့မွေးတက်တယ်သီလနေတော့ယောဂကျွေးသမထနေတော့စိတ်အားငယ်ဝိပဿနာနေတော့နိဗ္ဗာန်နဲ့လွဲမယ်မဟုတ်ကြဘူးလားဒါနနဲ့တော့မွေးတက်တယ်ဆိုတဲ့တရားသံတွေကြားလိုက်တာနဲ့ကိုပဲဒါနပြုခြင်းနဲ့စိတ်တွေထက်သန်မလာဘူးလားထက်သန်လာတယ်သီလနဲ့တော့ယောဂကျောသီလအားနဲ့ရင်ကျမ်းမာရေးအားနဲ့တဲ့အနာယောဂါတွေများတယ်။အော်သီလနဲ့ရင်ယောဂါတွေများတတ်ပါလားကျမ်းမာရေးထိခိုက်တတ်ပါလားဆိုတာသိလိုက်တော့သီလဆောင်ဖြစ်ခြင်းနဲ့စိတ်တွေပေါ်လာတယ်။ဒါလောကီကောင်းကျိုးလေးတော့ပါနေတာပေါ့။တမထနဲ့တော့စိတ်အားငယ်တမထတရားပွားများမှုနည်းတယ်ဆိုရင်စိတ်တက်မခိုင်ပါတဲ့အတွက်စိတ်အားငယ်တတ်တယ်။ဝိပဿနာနဲ့တော့ဉာဏ်နဲ့ပဲဝိပဿနာနဲ့တော့နိဗ္ဗာန်နဲ့လွဲမယ်ဝိပဿနာကုသိုလ်မရှိဘူးဆိုရင်တော့အတိညာအာနေတတေနိဗ္ဗာန်နဲ့လည်းလွဲတတ်တယ်တဲ့အဲ့ဒီလိုသိတော့ဉာဏ်ပညာကြီးမားခြင်းတဲ့ပုဂ္ဂိုလ်ကဝိပဿနာလို့လုံးဝဉာဏ်အားကောင်းတဲ့ဆိုပါလားဆိုတော့ဝိပဿနာရှုခြင်းနဲ့စိတ်တွေပေါ်သွားတာပေါ့နိဗ္ဗာန်ကိုဥတည်တဲ့ဒါနသီလသမထဝိပဿနာကုသိုလ်လေးမျိုးလုံးပြည့်စုံမှသာလျှင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုတော့တရားအလူလေးခံယူထားရလို့တရားအတိညာရှိသွားတော့ဝိပဿနာမှဝိပဿနာလို့မထားတော့ဘဲနဲ့နိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်တဲ့ဒါနနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်တဲ့သီလနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်တဲ့သမထနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်တဲ့ဝိညာဝစ္စစသည်အားဖြင့်ဝိပဿနာကိုပင်နိုင်ထားပြီးတော့တခြားကုသိုလ်ကောင်းမှုတွေကိုလည်းနိဗ္ဗာန်ဥတည်ပြီးတော့ပြုသွားမယ်ဆိုရင်နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလားပြုနိုင်တယ်ဆိုတဲ့အသိဉာဏ်ဘဟုတုတ္တလေးရှိတရားလူခံယူရတယ်ဆိုတော့ဒါနသီလသမထဝိညာဝစ္စဓမ္မတဝနာစတဲ့ကုသိုလ်ကောင်းမှုတွေကိုလည်းတစ်ဖက်ကတွဲပြုတစ်ဖက်ကလည်းသတိပဋ္ဌာန်ဝိပဿနာကိုအရှင်းပြသလိုရှုသွားမယ်ဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုသွားမှာပဲနိဗ္ဗာန်မျက်မှောက်ပြုတန်မြတ်ကလွတ်မြောက်တယ်ဆိုတာလေတရားအလူခံယူရလို့ဒါနသီလသမထဝိယဝစ္စစတဲ့ကုသိုလ်ကောင်းမှုတွေရဲ့အကျိုးကိုပစ္စုပန်တန်မြတ်မှာခံစားခွင့်ရဘဝကောင်းစားတန်မြတ်ကောင်းစားနေတယ်ဆိုတာလေတရားအလူခံယူရလို့တရားအလူမခံယူရဘဲနဲ့ကုသိုလ်ကောင်းမှုပြုဖြစ်တဲ့သူဆိုတာတဦးတယောက်မှမရှိဘူးဖျားရှင်းမဲ့ဘဝသာဖျားနဲ့ပစ္စေကဗုဒ္ဓတရားလူမခံယူရဘဲနဲ့တန်တရားကလွံ့မြောက်တဲ့ဆိုပေမဲ့ဒီလိုကုသိုလ်ပါရမီတွေဖြည့်လာခဲ့တယ်ဆိုတာကဘဝတန်တရားမှာတရားအမှုတွေပညာရှိသူတို့ကောင်းတွေစိတ်ကပညာရှိသူတို့ကောင်းတွေနဲ့တွေ့ဆုံပညာရှိသူတို့ကောင်းတွေရဲ့တရားတွေနားကြားရလို့မဟုတ်ဘူးလားမှန
်ပ
ါနားကြားရလို့ပါဖျားရှင်းမဲ့ဘဝမှာသာတရားသူတို့ဘာရဲ့တရားအကူကြီးမပါဘဲနဲ့ကိုယ်ပိုင်ဉာဏ်နဲ့တရားရတဲ့ဆိုပေမဲ့ပါရမီဖြည့်စင်မှာတော့တရားအမှုရဲ့အကူအညီယူခဲ့ရပါတယ်။ဒါကြောင့်တန်တရားလွတ်မြောက်ရေးအတွက်ပဲဖြစ်ဖြစ်တန်တရားကောင်းစားရေးအတွက်ပဲဖြစ်ဖြစ်တရားအမှုဟာမရှိမရှိလူအပ်ပါတယ်။ဒါကြောင့်တရားလူဟာအမျက်ဆုံးပါပဲ။ညတာနဲ့ပတ်သက်လို့မြတ်စွာဘုရားကတော့ဥပမာပေးထားတာပေါ့လေ။ညီကြီးဘောကနေဟိုသင်္ကန်းလှူတယ်ပဲဆိုကြပါစို့။သင်္ကန်းတွေတောင်ပေါ်ရောင်အစုံလိုက်ပုံပုံပြီးတော့လှူဟိုသင်္ကန်းပုံကြီးကဗမာပြည်ထိရောက်သွားတယ်ဆိုအောင်တော့တဲ့။ရည်ကြီးဘောကနေဓမ္မတိတိရောက်ထအောင်သင်္ကန်းကြီးအပုံလိုက်ကြီးကိုဖရာပစ္စေကဗုဒ္ဓယဟန္တာရှင်မြတ်တည်းဖရာပစ္စေကဗုဒ္ဓယဟန္တာအရှင်မြတ်အသင်္ချေအနန္တကိုသင်္ကန်းအစုံပေါင်းအသင်္ချေအနန္တလှူရတဲ့ကုသိုလ်ထဲဂါထာလေးတစ်ပုဒ်တရားအမှုလှူရတဲ့ကုသိုလ်ကပို့ပြီးတော့မြင့်မြတ်တယ်အပမတော်အမတံပတံပမတော်မစ္ဆုနောပတံအပမတာနာမိညာတိရေပမတာယထာမတာမမေ့ခြင်းဟာမသိခြင်းရဲ့အကြောင်းပဲမေ့ခြင်းဟာသိခြင်းရဲ့အကြောင်းပဲမမေ့တဲ့သူတွေဟာဘယ်တော့မှမသိရတော့ဘူး။မေ့တဲ့သူတွေဟာသိနေတဲ့သူနဲ့အတူတူပဲ။ဒီလောက်စကားလေးကိုတခွန်းလေးပြောလိုက်တဲ့ကုသိုလ်ဟာခုနဓမ္မပီတိပုံထားတဲ့သင်္ကန်းပုံကြီးထူရတဲ့ကုသိုလ်ထက်အစာပေါင်းများစွာမြင့်မြတ်ပါတယ်။ဘဏ္ဍဆလူကိုရည်တွက်လို့မရအောင်မြင့်မြတ်တယ်တဲ့။ တရားလူမကြည့်ကြဘူးလားအမတန်ကြည့်ကြတယ်ဒီတရားလူကိုခံရမှတဏှာကလွတ်မြောက်မှဒီတရားလူကိုခံရမှတဏှာမှကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံမှဒါကြောင့်တရားအလှပေးတဲ့ကုသိုလ်ဟာအမတန်အကျိုးကြီးမှာပါတယ်အသေးစိတ်တရားလူကြောင့်ချဲ့ဟောမယ်ဆိုရင်အများကြီးပေါ့နော်နိုင်မဲ့အလှချမ်းမှနာယူချမ်းပေါ့တရားလူပေးလူလဲဆိုတာကိုယ့်ကိုယ်ကိုလည်းဆုံးမပြီးသားဖြစ်သွားတာပဲတရားလူနဲ့တခြားလူနဲ့မတူတာကတခြားလူတွေကသူများသင်္ကန်းဆူလိုက်တဲ့ဆိုရင်အဲ့ဒီသင်္ကန်းကကိုရရလားသူများရသွားတာလားယဟန်တော်တစ်ပါးသင်္ကန်းဆူလိုက်တဲ့ဆိုရင်အဲ့ဒီသင်္ကန်းကိုရရလားယဟန်တော်ရတာလား
ယ
ဟန်တော်ရသွားတာဆွမ်းကလိုက်တဲ့ဆိုရင်လည်းလောင်းလိုက်တဲ့ဆွမ်းယဟန်တန်ကကဖုံးပေးရလားကိုကစားရတာလား ယဟန်တန်ကပဲဖုံးပေးရတာတရားလူကြတော့တရားနာတရားအလူခံယူတဲ့ပုဂ္ဂိုလ်တွေတရားနာပိသက်တွေကိုထူလိုက်တယ်ဆိုပေမဲ့ကိုယ်လည်းပဲခံယူပြီးသားဖြစ်နေအခုဥစဉ်ကတရားဟောတယ်လေဥစဉ်ဟောနေတဲ့အကြောင်းအရာတွေဥစဉ်ပြောနေတဲ့အကြောင်းအရာတွေတရားနာပိသက်ပဲကြားပြီးတော့ဥစဉ်မကြားဘဲနေတာဟုတ်ရဲ့လားမဟုတ်ဘူးဥစဉ်ဟောတဲ့တရားတရားနာပိသက်လည်းကြားတယ်ဥစဉ်လည်းကြားတယ်တရားနာပိသက်လည်းနားထောင်နေတယ်ဥစဉ်လည်းနားထောင်နေတယ်ဥစဉ်ဟောတဲ့တရားအတူကိုတရားနာပိသက်များကလည်းခံယူနေတယ်ဥစဉ်ကိုယ်တိုင်လည်းခံယူနေတယ်ကိုဟောတဲ့တရားကိုကိုယ်တိုင်ပြန်နာနေတာလေကိုဟောတဲ့တရားကိုကိုယ်တိုင်နာနေတာဆိုတော့ကိုတူတဲ့တရားကိုကိုလည်းပဲပြန်အထုခံပြီးသားဖြစ်မသွားဘူးလားတရားလူနဲ့တခြားလူမတူတခြားလူတွေကအလူလှွယ်ဝတ္ထုကိုအလူခံပုဂ္ဂိုလ်ပဲရသွားတယ်တရားလူကြတော့လှွယ်ဝတ္ထုတရားတည်ဟူသောလှွယ်ဝတ္ထုကိုပေးလူတဲ့အလူရှင်ကိုယ်တိုင်လည်းရပါတယ်ကိုဟောတဲ့တရားကိုပြန်နာထောင်အလူခံပုဂ္ဂိုလ်တရားနာပိသက်ကကျင့်ကျင့်မကျင့်ကျင့်ကိုကိုယ်တိုင်ကတော့ကိုဟောတဲ့တရားလေးညံသွဲနာပြီးတော့အော်ငါသူများကိုဒီလိုလုပ်ဖို့ဟောထားတယ်ငါကျင့်ပါပြီသူများကိုဒေါသမကြည့်ဖို့ဟောထားတယ်ငါဒေါသမကြည့်အောင်နေမယ်သူများကိုသတိပဋ္ဌာန်တရားရှုပွားဖို့ဟောထားတယ်ငါသတိပဋ္ဌာန်တရားရှုပွားမှရှင်းမယ်သူများကိုဂုဏ်တော်ပွားဖို့ဟောထားတယ်ကိုဂုဏ်တော်ပွားမှရှင်းမယ်စသည်အားဖြင့်သူများဟောထားတော့ကိုလည်းပဲမကျင့်ရဘူးလား
က
ျင့်ရတယ်သူများကျင့်ကျင့်ညံမကျင့်ကျင့်ကိုကတော့ကိုဟောတဲ့တရားလေးကိုဘာသာကိုသဘောကျပြီးတော့ကျင့်ကျင့်စိတ်ကြီးဖြစ်သွားတာပဲတချို့တရားဓမ္မတွေကဘာသာလေးတွေဘာလေးတွေရွတ်ချင်ကြတယ်လေရှင်ဗျာဘယ်ဃာတာလေးရွတ်ရင်ကောင်းမလဲဖះဆုံးမဖះကုံတော်နဲ့ပတ်သက်တဲ့ဃာတာလေးဘာရွတ်ရင်ကောင်းမလဲတပည့်တော်ကိုချီးမြှင့်တော်မူပါတချို့ကလည်းပဲဘဝတုတ်တက်ဖို့ဘဝအောင်မြင်ဖို့စသည်အားဖြင့်ပေါ့ဒါအပြစ်ဆိုလို့မရပါဘူးမြတ်စွာဘုရားကိုတော်နဲ့ဝေဒာလိပိမှာကပ္ပိဒီဆိုက်တော့ယရဏတုတ်သွားပြီးတော့ရွတ်ခိုင်းတာပဲမဟုတ်ဘူးလားဖះကုံတော်ရွတ်တာဘာအပြစ်ရှိလို့လဲဖះကုံတော်နဲ့ပတ်သက်တဲ့ဃာတာဘာအပြစ်ရှိလို့လဲရွတ်ပွန်ရွတ်နီမှန်ဖို့စိတ်ထားလေးမှန်ဖို့တော့ပြောပြရတာပေါ့စီဝတဲ့အောင်ဆိုတဲ့ရည်ရွယ်ချက်ကြီးနဲ့မရွတ်ပါနဲ့လက်ရှင်အောင်ဆိုတဲ့ရည်ရွယ်ချက်ကြီးနဲ့တော့မရွတ်ပါနဲ့ဖះကိုကြည်ညိုတဲ့စိတ်တွေတူပါဆိုတဲ့တူပါအောင်ကုသိုလ်တွေရအောင်ဃာတာတွေရွတ်ပိုင်းနဲ့အဓိပ္ပာယ်ကိုနှလုံးသွင်းအဓိပ္ပာယ်နှလုံးသွင်းဆင်ခြင်ပြီးကျွတ်အဓိပ္ပာယ်ကိုဆင်ခြင်တဲ့ပိဋိပတ်တ္တိတွေဖြစ်လာအဲ့ဒီပိဋိပတ်တ္တိကိုလည်းဝိပဿနာဆက်ရှိလို့ရပါတယ်စသည်အားဖြင့်ပေါ့လေအချိန်နေအချိန်ခါပုဂ္ဂိုလ်ပေါ်မူတည်ပြီးတော့ပြောပေးရတာပေါ့အဲ့တော့ဘယ်ဃာတာလေးရင်အကောင်းမလဲရှင်းပြလိုက်ပဲဃာတာလေးတွေဘာလို့နေမရွတ်ဘူးလားမေးကြတာကိုခုတည်းနဲ့ပြည်တယ်မလဲဂါထာမလို့ခြင်းဘူးလားဘာဂါထာတွေရွတ်ကြတော့နေတိုင်းစီဝတ်တက်ဖို့လက်ရှင်ကိုရွတ်ဖို့ပြောတာမဟုတ်ဘူးနော်ညဆော်ပြားကြီးရဲ့အဆုံးမနေတယ်အနည်းဆုံးတော့မောတ္တသလောက်တော့မရွတ်ကြဘူးလားနမောတ္တဗုဒ္ဓတော်ရဟတော်သမ္မာသမ္ဗုဒ္ဓတာခုလိုသွားရင်လာရင်လည်းဇေဒီဖျားတွေဖူးမြာပြီဆိုရင်ရန်ကုန်မှာနေတဲ့ပုဂ္ဂိုလ်တွေဘယ်နေရာသွားတော့ပေါ့ရွှေရကုန်စီတော်ကြီးခဏခဏဖူးတွင်းနေရတာပဲကားပေါ်ပဲဖူးဖူးလမ်းတော်ရင်ပဲဖူးဖူးချွေတကုံစီရောကြီးဖူးတွင်းလိုက်ပြီဆိုတာနဲ့ဒီပိုင်းနဲ့လက်ဥကလေးခြီးပြီးတော့အချိန်လေးပေါ်မူတည်ပြီးတော့ပေါ့လေတောက်လျှောက်ကြီးခြီးရမယ်လို့မဆိုဘူးစတွေ့လို့ကျင်းတော့လက်ဥကလေးခြီးပြီးတော့နမောတ္တဗုဒ္ဓတော်ရဟတော်သမ္မာသမ္ဗုဒ္ဓတာအများကျော်ရတာဂါထာရွတ်တယ်လို့ဆိုရပေမဲ့ဘုရားရှိခိုးလိုက်တာပဲချွေတကုံစီရောကြီးဖူးမြော်ရလို့လက်ဥကလေးခြီးပြီးနမောတ္တရွတ်တာအကုသိုလ်လားကုသိုလ်လ
ား
ကုသိုလ်ပဲဒါကနမောတ္တအမြဲယူနေလို့သွားကြည့်တို့လို့ဖြစ်ပါမလ
ား
မဖြစ်ဘူးနော်ဟိုနန္တော်ကြီးဓမ္မဒုတာတို့ဆိုလို့ရှိရင်နမောတ္တတနည်းတစ်ထောင်ရွတ်တယ်တဲ့ဒါကြည့်လို့တချို့ပြောမှာပါနော်အမလီဘုံကြီးကျင်လို့ရွတ်တယ်လက်ဘောကျင်လို့ရွတ်တယ်ထင်းထင်းနေဦးမှာနော်အမှန်ကတော့ဖះကိုကြည်ညိုလို့ရွတ်တာအဲ့တော့နမောတ္တသွားရင်လာရင်လမင်းခိုင်းရင်နဲ့နန္တော်ကြီးဓမ္မဒုတာတို့လည်းအမြဲရွတ်ပွားတာပဲဒါကိုပဲလူတွေပြောမယ်ပြောမယ်ဆိုတော့ဟာနမောတ္တသဃာထာဆရာတော်ရှင်စေကိနအနေနဲ့ယူတယ်ဒါကြောင့်ဘုန်းကြီးတာဒါကြောင့်လက်ခရူစာကြီးယူရဲလူပေါ်တာနဲ့ပြောရင်ပြောဦးမှာနော်အမှန်ကတော့ဆရာတော်သံဃာတော်တွေနမောတ္တသယူတယ်ဆိုတာကဖះကြီးညိုဖះကိုရှိခိုးနမောတ္တသလေးယူနေရတာကအရသာရှိလွန်းလို့ယူနေရင်နဲ့ယူတဲ့ငွေရလေးလက်သတိပဋ္ဌာန်ဝိပဿနာလေးနဲ့ညံလေးတွန်းထားလို့ရတာပဲ ယုတ်လို့ဖြစ်ပေါ်လာတဲ့ပိဋိပတ်တွေတွေလည်းဝိပဿနာဆက်ရှိလို့မရဘူးလားရတာပဲကုသိုလ်အာယုံတစ်ခုမှတစ်ခုနဲ့အမြဲထုံထားရမှာအနိုင်မဲ့အဖို့ဟောတော့ပြောထားပြီးပြီပဲအနိုင်မဲ့ဖို့ဆိုတာကတရားဆိုတာစိတ်ကြည်တာလေစိတ်နောက်တဲ့ခါလေးစိတ်နောက်တာနဲ့စိတ်ကြည်ရတဲ့တရားနာပိဋိပတ်ဘယ်ချိန်များတော့တနေ့တနေ့စိတ်နောက်တာရဲ့စိတ်ကြည်တာရဲ့ဘယ်ချိန်များတော့ပလင်စင်မြင့်နဲ့တရားနာပိဋိပတ်နဲ့ကလှမ်းနေတော့ဟိုဖြေတဲ့လူဖြေရင်လည်းဖြေမှာပေါ့သိမကြားသလိုဖြစ်နေတာပေါ့တနေ့တနေ့စိတ်နောက်တဲ့အချိန်နဲ့စိတ်ကြည်တဲ့အချိန်ဘယ်ချိန်များလဲန
ောက်တဲ့အချိန်ကများ
စိတ်နောက်တဲ့အချိန်များတယ်အဲ့ဒါတနေ့တနေ့ကိုဘာဖြစ်နေတာလဲစိတ်နောက်နေတာပေါ့